အလှတော်ဂျာနာဆွေးနွေးပွဲမှာဗ ారి များဆွေးနွေးတင်ပြခဲ့လဲဆိုတာကိုအလှတော်ဂျာနာပွဲကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုကြောင်လေးဒါနဲ့ပတ်သက်လို့ဆက်ပြောပြပါအောင်ဗျ
။ဟုတ်ကဲ့ကိုသားညုံကြီးမကြခင်ကပဲအဲ့ဒီအလှတော်ဂျာနာပွဲကပြီးသွားခဲ့တာပါ။အဲ့ဒီအလှတော်ထဲမှာကျင်းပခဲ့တဲ့ဒီလူခွင့်ရေးဆိုင်ရာဂျာနာပွဲမှာအထူးသဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီကနေပြီးတော့မြန်မာပြည်ပေါ်အရေးယူဖို့ကိစ္စကိုတော့အဓိကထားပြီးတော့ပြောဆိုခဲ့ကြတာကိုကျွန်တော်တွေ့ရပါတယ်။ပထမဦးဆုံး NCGUB ဝေးရောက်ညွန်ပေါင်းဆိုရအဖွဲ့ကဝင်းကြီးတူဖြစ်တဲ့ဥပိုလာတင်ကမြန်မာပြည်ရဲ့နောက်ဆုံးခြေအနေတွေကိုရှင်းပြတဲ့အခါမှာ
So this unadic circumstances Rangoon is silent. But it doesn't mean our people gave up their fight for
ဆရာနာရှင်တွေကရဲရဲဆက်ဆက်ဖြိုခွင်းခဲ့လို့အခုရန်ကုန်မြို့ကြီးဟာတိတ်ဆိတ်နေတာကိုမြင်ရမှာပါ။ဒါဟာလူခွင့်ရေးကိုလိုလားတောင့်တနေတဲ့မြန်မာပြည်သူတွေအနေနဲ့စစ်အာဏာပိုင်တွေကိုလက်မြောက်ရှုံးပေးလိုက်လို့ငြိမ်သွားတာတော့မဟုတ်ပါဘူးခင်ဗျ။တတိရှိတဲ့ကျွန်တော်တို့မြန်မာပြည်သူတွေဟာအခွင့်အကာခါကောင်းကိုစောင့်ကြည့်နေကြတာပါလို့ဥပိုလာတင်ကလည်းပြီးတော့ပြောခဲ့တာဖြစ်ပါတယ
်။ International community especially United Nations Security Council cannot make effective decision to take
တကယ်လို့များနိုင်ငံတကာတိုင်းဝိုင်းကအထူးသဖြင့်ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံအားလုံးကမြမအရေးမှာတညီတညွတ်ထဲနားလည်ပြီးတော့ရှင်းလင်းပြတ်သားတဲ့ဆုံးဖြတ်ချက်ပြင်းထန်တဲ့ဆုံးဖြတ်ချက်ကိုအမြန်ဆုံးမချလို့ကတော့ရက်ဆက်တဲ့မြမစစ်အာဏာပိုင်တွေဟာပြည်သူတွေကိုဆက်ပြီးတော့ဖိနှိပ်နေအောင်မှာပါပဲအဲဒါကြောင့်နိုင်ငံတကာကမြမအရေးကိုဝိုင်းပြီးတော့ညီညွတ်ပြတ်သားကြဖို့အချိန်ရောက်ပါပြီလို့ NCGUB ကဥပိုလာတင်ပြောသွားခဲ့တာပါနောက်တစ်ခါကျွန်တော်တို့ VOA မြန်မာပိုင်းဌာနကဌာနမှူးဦးတန်းလွင်ထွန်လင်းအဲ့ဒီကြားနာပွဲမှာပါဝင်ဟောပြောခဲ့ပါတယ်။သူပြောတာကတော့သတင်းချက်လက်တွေပေါ်မှာခြေခံပြီးတော့ပဲဦးတန်းလွင်ထွန်ကသုံးသပ်တင်ပြခဲ့ပါတယ
်။ The Burmese Foreign Minister at the United Nations General Assembly on Monday said, "Normalcy has returned in Burma." The question I would like to ask
ဒီကနေ့ရပိုင်းကပဲကုလသမဂ္ဂထွေထွေညီလာခံမှာမြန်မာနိုင်ငံရဲ့ဝန်ကြီးဦးညံဝင်းကနေပြီးတော့မြန်မာပြည်မှာအခြေအနေတွေဟာပုံမှန်ပြန်ရောက်နေပါပြီလို့ပြောသွားခဲ့ပါတယ်။ဒီနေရာမှာကျွန်တော်အနေနဲ့မေးခွန်းထုတ်ဖို့ရှိတာကတော့ဦးညံဝင်းပြောခဲ့တဲ့ပုံမှန်အခြေအနေဆိုတာဘာကိုဆိုလိုတာလဲဆိုတာကျွန်တော်မေးရပါလိမ့်မယ်။နောက်တစ်ခါမြန်မာစစ်စိုးရကခြေမုံးလို့တည်ဆုံးသူက၁၀ယောက်ပဲရှိတယ်လို့ဆိုနေပါတယ်။ကျွန်တော်တို့ရတဲ့သတင်းတွေကတော့ဒီထက်အဆပေါင်းတော်တော်များနေပါတယ်အခုဖြစ်ဖြစ်ခဲ့တဲ့မြန်မာပြည်ကအခြေအနေတွေဟာကဘာကကိုတုံ့လှုပ်သွားရအောင်ဖြစ်ခဲ့တဲ့အခြေအနေတွေပါကံကောင်းစွာဘဲလို့ပြောရမှာပါပဲကျွန်တော်တို့ VOA ပါဝင်ကမ္ဘာသတင်းမီဒီယာတွေကနေပြီးတော့နိုင်ငံတကာပြည်သူတွေကိုမြန်မာပြည်သူတွေရဲ့ခံစားချက်တွေကိုပြသနိုင်ခဲ့ပါတယ်လို့ VOA မြန်မာပိုင်းဌာနမှူးဦးတန်းလွင်ထွန်းကပြောခဲ့တာပါမနေ့တုန်းကကျန်းနာပွဲမှာဒီမြန်မာရေးနဲ့ပတ်သက်ပြီးတော့ပြက်ပြက်သားသားပြောဆိုခဲ့သူတယောက်ကတော့ Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကညွှန်ကြားရေးမှူး Mr. Tikuma ပ
ါ China will supply you weapons having strong economic relationship India will supply weapons having strong
မြန်မာစစ်ဆိုးရရှင်တန်ကြီးထွားလာအောင်ထောက်ပံ့ပေးနေကြတာကတော့သူနဲ့အိန္ဒိယနိုင်ငံကြီးတွေဖြစ်ကြတယ်အိန္ဒိယနဲ့တရုတ်နိုင်ငံတွေပါပဲလည်းနဲ့ဒီထောက်ပံ့ပေးနေသလိုမျိုးစီးပွားရေးအရာလည်းမြန်မာစစ်ဆိုးရနဲ့ခိုင်မာအောင်လုပ်နေကြတဲ့နိုင်ငံတွေပါဒီနိုင်ငံတွေရဲ့မြန်မာပြည်ဆိုင်ရာသဘောထားတွေပြောင်းလဲလာနိုင်ဖို့အတွက်ကတော့နိုင်ငံတကာကဝိုင်းပြီးတော့ PPCC ချီချီရောက်ရောက်ပြောဆိုကြပါလိမ့်မယ်။အခုအမေရိကန်သမ္မတဘုတ်ကလည်းမြန်မာအရေးကိုခုနောက်ပိုင်းမှာအထူးအလေးပေးပြီးတော့ပြောဆိုလာတာတွေကိုတွေ့ရပါတယ်။ဒါကောင်းပါတယ်။ဒါပေမဲ့လည်းသူကစကကြီးစကကြယ်တွေနဲ့ပဲပြောနေပြီးတော့မြန်မာပြည်ကိစ္စမှာထိရောက်တဲ့လှုပ်ဆောင်မှုတွေမပါဘဲနဲ့ဖြစ်နေတယ်ခင်ဗျ။တကယ်ပဲမြန်မာပြည်ကိုပြောင်းလဲစေချင်တဲ့ဆိုရင်မြန်မာပြည်သူတွေကိုလူခွင့်ရေးတကယ်ပဲရစေချင်တဲ့ဆိုရင်တကယ်ပဲအလုပ်လုပ်ကြမှာဖြစ်ပါတယ်လို့ Amnesty International က Mr. Tikuma ပြောခဲ့ပါတယ်။မနေ့ကကျန်းသာပွဲမှာလူ80ကျော်တယောက်ခဲ့ကြပြီးတော့ Vietnam လူခွင့်ရေးအဖွဲ့ကလည်းမြန်မာစစ်ဆိုးအပေါ်ထိရောက်တဲ့အရေးယူမှုတွေတကယ်ပဲလုပ်ဖို့တိုက်တွန်းခဲ့ပါသေးတယ်ကိုသားညုံကြီး
။ကိုကြောင်လေးအခုလိုမျိုးပြည့်ပြည့်စုံစုံတင်ပြပေးတော့တဲ့